ဘာသာစကား90နီးပါးနဲ့ထုတ်လွှင့်နေတဲ့ VOA ဌာနကြီးကနေပထမဆုံးစတင်အတန်းလွှင့်ခဲ့တာ2019ခုနှစ် February လ1ရက်နေ့တုန်းက85နှစ်ပြည့်သွားခဲ့ပါတယ်85နှစ်ပြည့်အထိမ်းအမှတ်ပွဲကို Washington မြို့တော်က VOA ရုံးချုပ်မှာမနေ့ကြာသပတေးနေ့တုန်းကကျင်းပခဲ့တာမှာ VOA မြန်မာပိုင်းမှာအရင်တုန်းကတာဝန်ထမ်းဆောင်ခဲ့ကြသူတွေကတက်ရှိထင်ရှားရှိနေကြတဲ့ဝန်ထမ်းဟောင်းကြီးတချို့လည်းလာရောက်ပါဝင်ခဲ့ကြပါတယ်။ပြီးခဲ့တဲ့85နှစ်အတွင်း VOA ရဲ့ပြောင်းလဲမှုတွေအပေါ်သူတို့ရဲ့အမြင်တွေအပါအဝင်85နှစ်ပြည့် VOA မွေးနေ့ပွဲအကြောင်းကိုတော့မတ်အင်ဂျင်နိုင်ကတင်ဆက်ထားပါတယ်ရှင်။
This is the Voice of America, Washington, D.C., signing on.
ကိုရှာခဲ့တာကတော့1942ခုနှစ် February လ1ရက်နေ့မှာစတင်ထုတ်လွှင့်ခဲ့တဲ့တမိုင်းဝင် VOA Radio အတန်ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလစစ်တရင်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့ပြီးတဲ့နောက်85နှစ်တာကာလအတွင်းကမ္ဘာတစ်လွှားဖြစ်ပျက်ခဲ့တဲ့အခြေအနေတွေကို Radio အတန်လိုင်းတွေနဲ့တာမကရုပ်တံအပါအဝင် Internet Website တွေအပြင်social media တွေဖြစ်တဲ့ YouTube, Facebook, Twitter, Podcast တွေကနေဘာသာစကား90နီးပါးနဲ့ဓာတ်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံအတွက်လည်း VOA American တန်လွှင့်ဌာနအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေဆက်ပြီးရှိသွားမှာဖြစ်တယ်လို့ VOA အကြီးအကဲ Amanda Bennett ကပြောသွားပါတယ်
I want to wish the Burmese service a happy anniversary along with the rest of Voice of America.
ဒီနေ့ဌာနတစ်ခုလုံးနဲ့အတူမြန်မာဌာနအတွက်မင်္ဂလာရှိတဲ့နှစ်ပတ်လည်နေ့ဖြစ်ပါစေလို့ကျွန်မဆုတောင်းချင်ပါတယ်။ကျွန်မမြန်မာနိုင်ငံကိုမကြခင်ကပဲတွားခဲ့တာပါ။မြန်မာလူမျိုးတွေမြန်မာနိုင်ငံနဲ့ပတ်သက်လို့တိတ်ကိုဂုဏ်ယူပါတယ်။ VOA American အတန်အနေနဲ့လည်းမြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍကနေဆက်ပြီးရှိသွားမှာသိကြပါတယ်။
VOA 85နှစ်ပြည့်ခမ်းနားကိုတက်ရောက်လာတဲ့မြန်မာဌာနမှူးဟောင်းဦးခင်မောင်ထေကတော့မြန်မာဌာနဖြတ်တန်းခဲ့တဲ့တမိုင်းကြောင်းကိုအခုလိုပြောပါရစေ
။အဲ့တော့85နှစ်တာအတွင်းမှာ VOA ဖြတ်တန်းလာတဲ့ခရီးကတော့တည်တဲ့အတိုင်းပဲအဲကြမ်းတမ်းလာလည်းရှိသေးတယ်။ဟလာအများကြီးအောင်မြင်လာလည်းရှိသေးတယ်။ကျွန်တော်တို့နှစ်ပြည့်ခမ်းလာလည်းရှိသေးတယ်အများကြီးပါပဲ။သို့တော်လည်းပဲအဲတမိုင်းကိုနောက်ဆုံးချုပ်ပြောရရင်တော့ဒီနေ့အချိန်ခါမှာ VOA ဟာအင်မတန်မှထူးခြားထက်မြက်ပြီးတော့မြန်မာပြည်သူတွေရဲ့အကျိုးဒီမိုကရေစီအကျိုးလူ့ခွင့်ရေးအကျိုးအားလုံးရဲ့အကျိုးအတွက်ကျွန်တော်တို့ဟာမမမမနဲ့ယက်တီဆောင်ရွက်နေတဲ့အနေအထားမှာရှိတဲ့တဲ့ကြောင့်ဒီနေ့အဲ့ဒီတာဝန်ကိုပခုံးတန်းဆောင်ရွက်နေတဲ့မျိုးဆက်သစ်တွေကိုကြီးကျူးပါတယ်ဂုဏ်ယူပါတယ်အောင်မြင်ပါစေလို့ဆုတောင်းပါတယ် VOA အတွန့်ရှိပါစေလို့ပဲနောက်ဆုံးဆုတောင်းပတနာပြုပါစေခင်ဗျာ
ဝိုင်းတော်သားဟောင်းတအုပ်ဖြစ်တဲ့ဦးချစ်ဦးကတော့အရင်နဲ့လက်ရှိ VOA မြန်မာဌာနပြောင်းလဲလာပုံကိုအခုလိုပြောသွားပါရစေ
။ရင်းနှောင်းကကျွန်တော်တို့ခေတ်မှာတော့ရေဒီယိုတစ်မျိုးပဲရှိတာပေါ့။ရေဒီယိုတစ်မျိုးပဲဆိုရင်တနေ့ကနှစ်ကြိမ်လွင့်တယ်မနေ့တစ်ခါညနေတစ်ခါ။ဒီ TV တို့ဘာလို့ဆိုတော့ကအဲဒီကစလှုပ်ဖို့ဆိုပြီးတော့တင်နန်းပေးတာတို့ဘာလို့အဆင်မရှိသေးတယ်။အဲဒါတရင်ကိုတော့အရင်မြောင်လိုက်ရတာပေါ့လေ။အခုကတော့ VOA ဖွင့်လိုက်တယ်ဆိုလို့ရှိရင်ရေဒီယိုမကတော့ဘူး TV လည်းရှိတယ်နောက်တစ်ခါ VOA ကအတန်လွှင့်တဲ့အပိုင်းတွေရုပ်တန်လွှင့်တဲ့အပိုင်းတွေကိုဒီ TV နဲ့ရေဒီယိုကပဲကြည့်ဖို့နားထောင်ဖို့မလိုတော့ဘူး Facebook တို့ Podcast တို့ Twitter တို့စသဖြင့်ဒီလိုတခြားနည်းတွေနဲ့လည်းဒီကိုရောက်တဲ့အရက်ကနေကိုရှိရာအရက်ကနေနားထောင်လို့ရအောင်ဖန်တီးပေးထားတယ်ကြည်လို့ရအောင်ဖန်တီးပေးထားတယ်ဒါတွေဟာခင့်မိတဲ့ဤသည့်တွေကို VOA ကတုံးလာတာကိုအထင်ရှားပြတတ်တာပဲ
အရင်ဝိုင်းတော်သူဟောင်းဖြစ်ပြီးလက်ရှိအမေရိကန်အစိုးရလေယာစိုက်ပျိုးရေးဌာနလုပ်ငန်းခွင်အငင်းပွားမှုတွေဖြန့်ပြေးရေးအရာရှိဒေါ်မြမြမြိုင်ကတော့ VOA မှာလုပ်ခဲ့ရတဲ့ဝန်ထမ်းတအုပ်အနေနဲ့ဂုဏ်ယူမိကြောင်းအခုလိုပြောသွားပါတယ
် VOA ဆိုတာမြန်မာပြည်ရဲ့လူတွေကအရန်ကိုနားထောင်တယ်အားထောင်နေအခုဆိုကြည့်ရှုတဲ့ဌာနရေးတွေဖြစ်တဲ့အတွက်ဂုံသေးခါကိုမြင့်တင်ပေးတဲ့အတွက်လည်းအထူးကိုယူပါတယ်အထူးကျေးဇူးတင်ပါတယ
်နောက်ထပ်ဝိုင်းတော်သားဟောင်းတအုပ်ဖြစ်တဲ့ဦးဆက်မြင့်ကတော့သူတို့ခက်ကသတင်းဆိုရင်ရေဒီယိုကိုပဲအားကိုးခဲ့ရတယ်လို့ဆိုပါတယ
်အဲ့ဒီအချိန်ကမှာပြီမှာလဲမီဒီယာကမောင်းချခံထားတာဟုတ်အဲ့ဒီတော့သိပြီးတော့မီဒီယာလည်းသိမကျေပြန်သေးဘူးရေဒီယိုပဲအားကိုးနေရတာဟုတ်မီဒီယိုနားထောင်မှကပ္ပပုဒ်ကရကြတယ်ဗမာပြည်ကလူတွေကအဲ့တော့ဘီယိုရအများကြီးအကျိုးပြုခဲ့တယ်လို့ကျွန်တော်ယူဆပါတယ်
ရင်း နဲ့ လက်ရှိ တူညီ တဲ့ အချက် က တော့ VOA အနေနဲ့ ဗမ် လိုက် ပေး သတင်း တွေ ကို မှန်မှန် ကန်ကန် ထုတ်လွှင့် နိုင် အောင် ကြိုးပမ်း အားထုတ် တာ ဖြစ် တယ် လို့ ဝိုင်း တော် သာ ဟောင်း ဦးထွန်း အောင် က ပြော တာ ပါတယ်
ကျွန်တော်တို့ ဆွဆွဲ တာ ပေါ့ အရင် တော့ တော့ ပါလဲ ဟို ဝါဒ ဖြန့် နေ အမေရိကန် အစိုးရ ရဲ့ ဝါဒ တွေ ဖြန့် နေ ကျွန်တော်တို့ ဝါဒ ကို မ ဖြန့် ဘူး အမေရိကန် အစိုးရ မ ကောင်း တော့ ဘူး သတင်း စာ တွေ က ဝေဖန် လို့ ရှိ ရင် အဲ့ သတင်း စာ တွေ က ဝေဖန် တဲ့ အတိုင်း ကျွန်တော်တို့ က လုပ် ရ ပါတယ် ဘယ်သူ မှ မရှောင် ပါ ဘူး သမဏ အမှား လုပ်ခဲ့ တဲ့ အတွက် သမဏ အမှား တဲ့ အကြောင်း ကို ကိုယ် တိုင် ကို အသံ ကျွန်တော် လွှင့် ရ ပါတယ် ကျွန်တော်က အဲ့တော့ VOE ကို အဲ့ဒီ မှာ စ ဝင် စ လူ တွေ ရှိ တယ် အဲ့တော့ သူ က မေး တယ် ကျွန်တော် တို့ ဟာ အဲ့လို လုပ် လို့ ရ လား လဲ သမဏ ကို အဲ့လို လုပ် လို့ ရ လား လဲ ဟာ မဟုတ် ဘူး ကျွန်တော် တို့ က ဂျာ အမှန် တိုင်း လွှင့် ရ တာ သမဏ တွေ မ ကောက် ဘူး ဘယ်သူ ပဲ ဖြစ် ဖြစ် အစိုးရ ရော ပါ ရော ဆို ပြီး တော့ အဲ့ဒါ က တော့ မ ပြောင်း လဲ ဘူး နော် အဲ့ဒါ က ကျင့် တတ် ဖွယ် ကောင်း ပါတယ်
မနေ့က VOA ရုံးချုပ်မှာ ကျင်းပတဲ့ VOA 85 နှစ်ပြည့် အခမ်းအနားမှာ American လွှတ်တော် အမတ်တွေရဲ့ ဂုံးပြု နှုတ်ခွန်းဆက်စကား ပြောကြားချက်တွေနဲ့ VOA အတန်လွင့် အစီအစဉ်တွေနဲ့ ပတ်သက်လို့ နိုင်ငံတကာမှာ ဘယ်လို ထိရောက်မှု ရှိခဲ့လဲ ဆိုတဲ့ ရုပ်တံပြသမှု အစီအစဉ်တွေ အပါအဝင် နိုင်ငံတကာ အကနဲ့ ဂီတဖျော်ဖြေပွဲတွေလည်း ပါဝင်ပါတယ် ဒါအပြင် မြန်မာဌာန အပါအဝင် အခြားဘာသာစကားဌာနတွေက လူမျိုးအလိုက် ရိုးရာ ဝတ်စုံတွေကိုလည်း ဝတ်ဆင် ပြသခဲ့ပါတယ်ရှင်